စစ်ကောင်စီနဲ့ညီညာရေးဆွေးနွေးမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတနိုင်ငံလုံးထိုးစစ်တွေရပ်ဆိုင်ရေးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးရေးနဲ့ညီညာရေးဖြစ်စဉ်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပအုပ်အမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘလူသဘောထားရှိနိုင်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုကုသားညင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ပို့နိုင်ငံအင်အားစုအသစ်တစ်ခုဖြစ်တဲ့ပို့အမျိုးသားဖက်ဒရယ်ကောင်စီကစစ်မှန်တဲ့ညီညာရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အကြံပြုချက်စာတစ်စောင်ကိုဒလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်တာပါဒီအကြံပြုချက်ဟာညီညာရေးစနစ်ဘက်ကိုတရားမဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုစစ်ကောင်စီနဲ့ဆွေးနွေးဖို့တိုက်တွန်းထားချက်တွေဖြစ်ပါတယ်အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပို့အမျိုးသားဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူခွန်ဝါကဗီဒီယိုကိုခုလိုပြောပါတယ
်ဒီအချက်တော်လည်းမပါဝင်တဲ့အင်အားစုရဲ့အကောင်လုံးကစီးရနိုင်ဖို့အတွက်ဒါစတက်ဘက်ကအဓိကဒါသူစီစင်တာတွေတက်ဖြတ်တယ်ရပ်ဖို့လိုအပ်တယ်ပြီးတော့မှစစ်အာဏာမြေကိုတော်လည်းနဲ့အင်အားစုတွေကိုဒါတက်ဖြတ်တာတွေမိရှုတာတွေဖန်ဆီးတာတွေနဲ့ဒါလည်းရပ်ဖို့လိုအပ်တယ်ပေါ့လက်ရှိဖန်ထားတဲ့ကောင်းဆောင်တွေအနိုင်ငယ်ကျင်းတာကအစားအကောင်လုံးပေါ့နော်လွတ်ဖို့လိုအပ်တယ်ပေါ့နော်ငင်းချင်းကိစ္စတွေစင်စားကြမယ်လုံးကြမယ်လို့ပြောတဲ့အခါကျအကြီးကြီးကအားလုံးပေါ်ဝင်ယူမှုပဲပြန်ပြီးတတိချက်စေချင်တယ်နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်အရင်ကစင်စားရက်တွေနောက်အဓိကရက်နဲ့ကိစ္စရက်မျိုးတွေစဉ်းစားတဲ့အခါကျလည်းအာမခံချက်ရှိမှုပဲအမကုလသမဂ္ဂရဲ့ပူပေါင်းပေါ်ဝင်မှုတွေတို့အနေနဲ့ကအင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရက်မျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ
်ပို့မြူသားဖရယ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမိကိုဖော်ပြထားသလိုပဲညီညာရေးလုံခြုံရေးမှာအားလုံးပါဝင်ရေးဆွေးနွေးရမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြည်သူ့လွတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်လက်ရှိညီညာရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှိရင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်ပို့အမျိုးသားဖရယ်ကောင်စီဟာပို့အရက်ဖက်အဖွဲ့စည်းတွေ CDM ဝန်ထမ်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးမှုတွေနဲ့ကြွားခြားမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အချိန်ယူဆောင်ဖို့တူတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဥက္ကဋ္ဌဆိုင်ကပြောပါတယ
်။ CPSD ကရည်ဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးရည်မှန်းချက်တွေကိုရှင်းတယ်ဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မထင်ဘူးပေါ့နော်အခုလောလောဆယ်ကတစ်ဖက်နဲ့တစ်ဖက်ကယုံကြည်မှုပြောင်းလို့မတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ကျင်းလောက်တော့သွားမယ်ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီ Julia ဆင်မာအစီအစဉ်အထူးတောင်းနေနဲ့အဲ့လိုမျိုးတဖြည်းဖြည်းပြီးဆောက်လာပြီဆိုလို့ရှိရင်တော့တတိယအဆင့်သုခအဆင့်မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်လာတယ်လို့ပဲယူဆတာပေါ့ဗျာနော
်ဥက္ကဋ္ဌဆိုင်ဟာ NCA အပြည့်အဖွဲ့တွေစုထားတဲ့ညီငယ်လုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အချံပီတူလည်းဖြစ်ပါတယ်လောလောဆယ်မှာတော့စစ်ကောင်စီကညီငယ်စနစ်ဘူးအတွက်တဖွဲ့ရင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါဒီလိုဖိတ်ကြားတဲ့ညမှာအဖွဲ့စည်းကဥက္ကဋ္ဌဓမ္မမဟုတ်အာဏာကုန်လွှဲခံရတဲ့ကုစရယ်တယောက်ဖို့ဆိုတာပါပါတယ်PPSC ကိုတိကျဖိတ်ကြားထားတာမရှိသလို PPSC နဲ့ဆွေးနွေးဖို့ကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတန်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကပြောပါတယ်။အဖွဲ့ဥက္ကဋ္ဌဓမ္မမဟုတ်အာဏာကုန်လွှဲခံတဲ့ကုစရယ်တယောက်ကြီးနဲ့ PPSC နဲ့တွေ့ဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီနေဆွေးနွေးပွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ်။စစ်ကောင်စီကဖိတ်ကြားထားတဲ့ညီနေဆွေးနွေးပွဲကတော့ NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့မထူးဝသေးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့တယောက်ဖို့ရှိနေပါတယ်။ကချင် KIO, KIN KNU, KNE KNPP, Chin CNF နဲ့ကျောင်းသားတက်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာရိတ်ထုတ်ပြန်ထားပြီးတော့တောင်းပလောင် PSLF, ကိုကန့် MNDAA, ရခိုင် AA အဖွဲ့တွေကတော့ညီငယ်စနစ်ပွဲအခြေအနေကိုစောင့်ကြည့်လေ့လာနေစေရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျာ။